ါဇာမှာဟာမတ်စ်ဖြစ်တဲ့စစ်ပွဲအတွင်းလူမျိုးသုံးသတ်ဖြတ်မှုကျူးလွန်တယ်လို့တောင်အာဖရိကနိုင်ငံက stress ဆိုလိုက်တဲ့အတွက်နိုင်ငံတကာတရားရုံး ICJ မှာအစ္စရေးကတရားရင်ဆိုင်ရမှာဖြစ်ပါတယ်ဟာမတ်စ်ကိုတိုက်ခိုက်ရမှာ1948ခုနှစ်လူမျိုးသုံးသတ်ဖြတ်မှုနိုင်ငံတကာသဘောတူညီချက်ပါလိုက်နာကြရမယ်တာဝန်ယူတရားတွေကိုအစ္စရေးကချိုးဖောက်ခဲ့တယ်လို့ stress ဆိုပြီး ICJ ကနေအရေးပေါ်အမိန့်ထုတ်ပြန်ပေးဖို့တောင်အာဖရိကနိုင်ငံကတောက်ကြနေတုန်းကရှောက်ထားခဲ့တာပါတော်အာဖရိကရဲ့သွေးစွယူနန်းတဲ့ဆွဲဆိုချက်ကိုခြေပါဖို့အတွက်တဟက်ပြုံမှာရှိတဲ့မြန်မာတကာတရားရုံး ICJ ကိုအစ္စရေးနိုင်ငံကလာရောက်ရင်ဆိုင်ပါမယ်လို့အင်တာနက်ကနေကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာအစ္စရေးအစိုးရပြောရေးရှိုးခွင့်ရှိသူအဲလွန်လဗီကပြောကြားခဲ့ပါတယ်ဒီဆွဲဆိုချက်ကအခြေအနေမရှိပါဘူးလို့အစ္စရေးနိုင်ငံရဲ့ဝန်ကြီးဌာနကလည်းထုတ်ပြန်ပါတယ်အစ္စရေးသိမ်းပိုက်ထားတဲ့နိုင်ငံတွေမှာနိုင်ငံထူထောင်ရေးအတွက်ပါလက်စတိုင်းတွေကိုတောင်အာဖရိကကထောက်ခံခဲ့တာဆယ်စုနှစ်ပေါင်းများစွာရှိခဲ့ပါပြီ။ပါလက်စတိုင်းတွေရဲ့အတိတ်ဒုက္ခဟာတောင်အာဖရိကလူပြူလူမဲခွဲခြားရေးစနစ်အောက်ကလူမဲတွေရဲ့အတိတ်ဒုက္ခအတိုင်းဖြစ်တယ်လို့တောင်အာဖရိကကပြောပါတယ်။